က်ဆုံစီမံကိန်းယာယီရဆန်းရတဲ့အကြောင်းရင်းအခုကိုကြည့်မယ်ဆိုလို့ရှိရင် social movement လို့ခေါ်တဲ့ဒီတိုင်းငံလုံးအတိုင်းအတာနဲ့ဆန္ဒပြကန့်ကွက်မှုတွေလူမှုလှုပ်ရှားမှုတွေအကြောင်းဖြစ်ပါတယ်။ဒါကြောင့်မို့ပြောရမယ်ဆိုရင်တော့မြစ်ဆုံဒီနေရာဆိုလို့ရှိရင်တကြွလှုပ်ရှားသူတွေဒီမကပဲနဲ့ပြည်တွင်းပြည်ပကပါစိတ်ဝင်စားစရာနေရာတစ်ခုဖြစ်လာပါတယ်။မြန်မာနိုင်ငံမှာဆိုရင်မြစ်ဆုံအောင်ဆိုရင်အခုဆိုရင်အထင်ကြီးရနေရာတစ်ခုပို့ပြီးတော့ဖြစ်လာပါတယ်။မြစ်ဆုံရေကာတာရေအားလက်စစ်စီမံကိန်းနဲ့ပတ်သက်ပြီးတော့စကတဲ့ကပွလင်းမြင်သာမှုကင်းမဲ့တာဟာဒီစီမံကိန်းနဲ့ပတ်သက်လို့လူလူရဲ့ယုံကြည်လက်ခံမှုကိုအထူးပဲထိခိုက်စေခဲ့ပါတယ်။2004ခုနှစ်အတွင်းစတင်ပြီးတော့မြစ်ဆုံဒေသတဝိုက်မြေပြင်လေလာခွင့်စင်သူတည်တနာပြုမှုတွေလုပ်နေပေမဲ့ဒေသခံတွေကတော့ဘာသတင်းအချက်အလက်မှမပေးခဲ့ပါဘူး။အဲ့ဒီဒေသမှာရေအားလက်စစ်စီမံကိန်းနဲ့ရေကာတာစောက်မယ်ဆိုတာကိုဒေသခံတွေအကြားနောက်ပိုင်းကျတော့မှရေးမိလာပါတယ်။2006ခုနှစ်လောက်မှာဒေသခံတွေအကြားတိတိကျကျသိလာပြီးတော့မကျေနပ်မှုတွေရှိကြပေမဲ့အဲ့ဒီချိန်ကာလနိုင်ငံရေးအခြေအနေအရစီမံချက်ကိုစန့်ကျင်တဲ့လှုပ်ရှားမှုတွေလုပ်ခွင့်မသားပါဘူး။ဒါပေမဲ့လို့ဒေသခံတွေစုဖွဲ့ပြီးတော့တက်ဆိုင်ရာတာဝန်ရှိသူတွေနဲ့KIA ကချင်လူလိုက်အဖွဲ့ရုံထံကိုကန့်ကွက်စာတွေပေးပို့ခဲ့တယ်လို့ထိုင်းနိုင်ငံချူလော်လောင်ကုန်းတက္ကသိုလ်မှာမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့စာတမ်းပြုစုခဲ့သူခွန်ကြောင်ကပြောပါတယ်။
အဲ့ဒီအချိန်မှာကျတော့ CSO ရလက်ထက်အောက်ဆိုတော့ DCV Society အလောက်လည်းအားမကောင်းသေးဘူးလေနော်။အားလည်းမကောင်းသေးဘူးပြီးမှခုခုအစိုးရနဲ့ဆန့်ကျင်ဖက်လို့ပို့ against လို့ပို့ဆိုတော့ကျမတို့တဲ့တော့အရေးဆွေးရတဲ့အလို့တစ်ခုဖြစ်တယ်ပေါ့
။ကချင်နယ်ကန်အဖွဲ့စည်းဖြစ်တဲ့ KIA ဘက်ကတော့မြစ်ဆုံမှာရေကာတာစောက်မယ်လို့တိတိကျကျပဲဒီစီမံကိန်းပေါ်ကန့်ကွက်ခဲ့တယ်လို့ KIA ခေါင်းဆောင်ဟောင်းဒေါက်တာတူးကြာကပြောပါတယ်။
သူတို့ဒီမြစ်ဆုံရင်စီမံကိန်းစစကတည်းက KO ကကန့်ွယ်တယ်။ဒါဒီဘုဇုံမကြီးတန်းရွှေစီစာရေးတာပဲ။စာရေးပဒါဒါဆက်လက်မလုပ်ဆောင်တင်ဘူးပေါ့။ဒါမလုပ်တင်ဘူးဆိုပဲကန့်ွယ်တယ
်။မြစ်ဆုံရေအားလက်စစ်ရေကာတာတွေစောက်လုပ်မယ်ဆိုတဲ့သတင်းဟာ2008ခုနှစ်လောက်မှာကျယ်ပြန့်လာပြီးတော့2009ခုနှစ်အတွင်းမှာတော့ကချင်ဒေသခံတွေအကြားမြစ်ဆုံစီမံကိန်းစက်ညီလှူရှားမှုတွေစတင်လာပါတယ်။ဒါပေမဲ့လည်းအဲ့ဒီဒေသဟာအမဲရောင်နေပြီဖြစ်တဲ့အလျောက်သွားလာဖို့ရောကန့်ကွက်လှုပ်ရှားဖို့ရောအတော်လေးကိုခက်ခဲခဲ့တယ်လို့သဘောပတ်ဝန်းကျင်ချင်းချင်းလုပ်နေတဲ့စင်းအောင်စုအဖွဲ့မြစ်ချနာမြို့တာဝန်ခံကိုကျော်ကျော်ဦးကပြောပါတယ
်။သိလာတော့တော်တော်များများတော့နားလည်လာတယ်ဒီမြစ်ဆုံကြီးမဟုတ်ဖြစ်ဘူးဆိုတော့ခမအဲ့အကုန်လုံးရဲ့အတန်ပေါ့တနိုင်ငံလုံးရဲ့အတန်တွေကလည်းထွက်လာတယ်။နောက်ပြီးဒီအေရော်ဒီမြစ်ဘေးဝန်းကျင်မှာနေလာတဲ့ပြည်သူတွေရဲ့အတန်တွေကလည်းထွက်လာတယ်။ဒီအန်ဒီရဲကြီးကိုလည်းကြောက်ခမန်းလေးလေးဖြစ်လာတဲ့ခါမှာနော်ဒီဒမ်ကြီးဆိုတဲ့ဒီရေကိုပေါ့နော်လောင်ပြီးတော့ဒီအရေးကျိုးသွားခဲ့မှာဆိုရင်ပြည်သူတွေအစစ်ပေါ့နော်အိုးအိမ်တွေကခဏချင်းမိနစ်ပိုင်းတွင်းစက္ကန့်ပိုင်းတွင်းကိုပျောက်ဆုံးသွားမှာဆိုတော့အဲ့အသည့်တွေဖြစ်လာတာတော်တော်များများကခုနကဒီလှုပ်ရှားမှုတွေမြစ်ဆုံတွေကန့်ကွက်တဲ့လှုပ်ရှားမှုတွေနောက်ဘာသာရေးဆူတောင်းဝတ်ပြုမှုတွေနောက်ပြန်နိုင်ငံတကာရဲ့အခု River Day ဆိုလိုမျိုးတွေပေါ့ဒါတွေကိုအသိမှတ်ပြုပြီးတော့ဒီမြစ်အသိမှတ်ပြုပြီးပေါ့နော်ဒါတွေကိုအခုတော်တော်များများလူမှုအဖွဲ့အစည်းတွေအရက်ဖက်အဖွဲ့အစည်းတွေကဒီမြစ်ဆုံဆိုင်နဲ့ပတ်သက်ပြီးကန့်ကွက်တာတွေရောတော်တော်များများလှုပ်လာကြတော့
ဒီလိုအချိန်မှာပဲအာဏာပိုင်တွေတာဝန်ရှိသူတွေဘက်ကမြစ်ဆုံစီမံကိန်းကိုရှေ့ဆက်တွန်းလှုပ်လာပါတယ်ဒီထဲမှာအတင်းကျပ်နေရရွှေပြောင်းမှုတွေလည်းပါဝင်ပါတယ
်ကျမတို့ကြတော့တော့ဒီနင်းတို့နေတဲ့နေရာကတဲ့စီမံကိန်းနေရာဖြစ်သွားပြီတဲ့မင်းတို့နေတဲ့နေရာမှာတဲ့ရေအိုင်ပေါ့တော့စီမံကိန်းလှုပ်လိုက်ရင်ပေ900ရေအိုင်ကြီးဖြစ်သွားမယ်တဲ့နင်းတို့ရွှေ့ရမှာတဲ့ပြီးရင်တဲ့နင်းတို့ကဒီနှစ်ကနေပေါ့2009ကတည်းကပေါ့နော်2008ကတည်းကနေညင်တို့ဒီမှာနော်အဆောက်အအုံကြီးနောက်ထပ်ဆောက်ဆရာလည်းမလို့တော့ဘူးတဲ့နော်ကျမတို့ကအဲ့လိုပြောခဲ့တယ်လေအဲ့ဒါနဲ့ကျမတို့လည်းစိတ်ကနော်အဲ့ဒီကတည်းကစိတ်ကမပြောတော့ဘူးလေနော
်ဒီလိုကန့်ကွက်မှုတွေရှိနေတဲ့ကြားမှာပဲ2010ခုနှစ်မှာတော့မြစ်ဆုံရေကာတာတိဆောက်မှုအရှိန်တိုးမြင့်လာပါတယ်ဒေသကရွာသားတွေကိုတိနှံ့နေနာကြီးတွေပြီးပြီးတော့နေရာပြောင်းရွှေ့ခိုင်းပါတယ်ပြောင်းရွှေ့ရမယ့်အောင်မြင်သာကြေးရွာတက်မှာကုမ္ပဏီကနေပြီးတော့မြေကွက်တွေရိုက်အင်ဆောက်ပေးတယ်လို့ကြေးရွာအတွင်းစေယုံစာတင်ကြောင်ဖျားကြောင်ဖျားစီတီစသဖြင့်တိဆောက်ပေးပါတယ်ဒါပေမဲ့လို့ရွာသားတွေဘက်ကလူလူလလမဖြစ်ခဲ့ပါဘူ
းအဲကြည့်လိုက်ရင်တော့နော်ကျမတို့ရွာကိုလေသူများတွေကြည့်လိုက်ရင်တော့နော်လမ်းလဲကောင်းတယ်ပေါ့လေမြေလဲလာတယ်ပေါ့လေနော်အဲရေလဲလာတယ်ပေါ့လေအဆင်ပြေကြမှာပါလို့ထင်ကြတာပဲဒါပေမဲ့အဲ့ဒီမြေလာတာနဲ့လမ်းကောင်းတာနဲ့အိမ်ကိုကြည့်လိုက်တာနဲ့အဆင်ပြေတယ်လို့ကျမတို့လုံးဝမခံစားဘူးအဆင်လည်းမဆင်ပြေဘူးအသက်ရှင်ရမယ်ဆိုဘိုက်တလုံးရှိတဲ့အတွက်ကြောင့်မို့ကျမတို့ကစားရည်တောက်ရည်ဝမ်းစာရည်အတွက်ကျမတို့ကလုတ်ကင်စားတောက်ရမှာအဲ့ဒါကြောင့်ကျမတို့မူရင်းဒေသမှာကျမတို့လုတ်ကင်စားတောက်တယ်တောင်ရခုတ်တယ
်တရုတ်ကုမ္ပဏီဘက်ကကျွရတက်နေရမှာစာတင်ကြောင်စေယုံဖျားကြောင်စသဖြင့်ကျေးရွာရဲ့လူအပ်ချက်တွေဖြည့်ဆည်းပြီးတယ်ဆိုပေမဲ့ကျေးရွာသားတွေအဖို့ကတော့အဆင်မပြေပါဘူးအဓိကချက်ကတော့မီးဥဖလာတို့လုတ်ခဲ့တဲ့လေယာမျိုးတွေကိုစွန့်ခဲ့ရတော့နောက်ထပ်တမွေးဝမ်းကြောင်လုပ်ငန်းတွေအတွက်သူတို့မှလွယ်လွယ်ကူအဆင်သင့်မဖြစ်ခဲ့ပါဘူး။ဒါကြောင့်လည်းပဲဒေသခံလူငယ်တွေဟာအင်ဒီဂျင်တရုတ်နိုင်ငံကိုသွားပြီးတော့အလုပ်လုပ်ကြရတာ။နောက်မြန်မာပြည်တွင်းမှာပဲအခြားလုပ်ငန်းတွေမှာတွားရောက်အလုပ်လုပ်ကြရမှုတွေဖြစ်လာပါတယ်။ဒ
ဒီအချိန်လေးကြောင့်ပဲအပြောင်းမခံမနဲ့မူရင်းရက်ရွာမှာပဲပေးကပ်နေကြတဲ့ရွာသားတွေလည်းတွေ့ရပါတယ
်ကျွန်တော်အိမ်ကသူ့မိုးပြင်ခင်သူ့သက်တာနာတာပေးမလို့ပြောတာဒီနေ့အထိကျွန်တော်ကိုဥဆိုလုံးခမားအိမ်ဆိုပြီးဒီနေ့အထိကျွန်တော်ကိုပေးတဲ့အိမ်မရှိသေးဘူးအဲအကြောင်းကျွန်တော်ဒီနေ့အထိမရှိမပြောင်းလို့ဒီနေ့အထိဒီမှာ
ဟိုးဆောက်တယ်ကသူပြောင်းခိုင်းနေရ
အေးပြောင်းခိုင်းတဲ့ကကျွန်တော်ဒီနေ့အထိမပြောင်းဘူးပြင်ပါ
တယ်အဲ့ပုံမှာကိုယ့်ကိုတင်းကျပ်ဖိအားပေးတာတွေချင်းချောက်တာတွေခံရဘူးလား
အေးခံရခဲ့ဘူးလား
ဘယ်လိုလုပ်လဲ
ဘယ်လိုလုပ်တယ်ဆိုရင်ဝင်ကြီးပါလားခိုင်းဥချရင်မို့ပေါ့ဥခင်မုံချိုခိတ်မှာကျွန်တော်တို့20နှစ်မှ2ယောက်ပေါ့နော်ဟိုစစ်စတာအပါကျွန်တော်တို့ဖန်ခံရတယ်ပေါ့နော
်မိခနဲ့မလိခပေါင်းဆက်ထားတဲ့ဒီမြစ်စုံနေရာကနေပြီးတော့စီးစင်းလာတဲ့ဒီ AOD မြစ်ကျော်တလျှောက်မှာဒီမြစ်ကျော်ကနေပြီးတော့ဒီအခုဒီတောင်ကျော်နေရာမှာမြစ်စုံရေကာတာစီမံကိန်းကိုတည်ဆောက်မှာဖြစ်ပါတယ်အဲ့တော့ဒီမြစ်စုံရေကာတာစီမံကိန်းတည်ဆောက်လိုက်ခြင်းအဖြစ် UU လဲစနစ်ဒီကုန်ပြောင်းလဲသွားမှာဖြစ်ပြီးတော့အခုဒီနေရာအပါအဝင်နေရာတော်များများဟာရေမြုပ်သွားမှာဖြစ်ပါတယ်2017ခုနှစ်ရဲ့သမရဦးသိစိန်တက်လာပြီးတော့နိုင်ငံရေးပွင့်လင်းမှုတစ်စုံတစ်ရာရှိလာတာဟာမြစ်စုံစီမံကိန်းစန့်ကျင်လှုပ်ရှားမှုတွေအတွက်ပိုပြီးတော့အားကောင်းလာစေပါတယ
်အခုက2020ရုပ်ကပွဲတော့ပွဲမှာဗာပဲပြောပြောဒီမိုကရေစီကစပြီးဖွင့်လာတာအဲ့တော့ပြည်သူတွေကပို့ပြီးတော့မှဆန္ဒဖော်ထုတ်လို့ရလာရလာခါကျတော့ဒါကြီးကပေါ်လာပြန်ပေါ်လာခါကျတော့ပြည်သူတွေကစဉ်းစားလာတာပေါ့အာဒါကြီးကမဖြစ်ချင်မဖြစ်နိုင်မဖြစ်တင်ပေါ့
မြစ်စုံစီမံကိန်းလှုပ်ရှားမှုဟာကချင်လူမှုအတွင်းကွက်ကွက်တာမဟုတ်တော့ဘဲနဲ့ပို့ပြီးတော့ကျယ်ပြန့်လာပါတယ်မြစ်စုံစီမံကိန်းဟာ AOD မြမကြီးကိုပါတက်ရောက်မှုရှိမယ်လို့မြမပြည်တစ်လွှားက AOD မြကြီးကိုချစ်သူတွေကစိုးရိမ်လာကြပါတယ
် AOD မြကိုတွားပြီးလေးလာဘူးလေဗျာဒီအရင်ရိုးရင်းနေပျက်စီးနေတာဆိုတာအဲဆရာရဲနိုင်မိုးတို့ဦးစီးတဲ့တော်ဝင်နေစီဦးစုံညောင်းတို့လည်းပါပါတယ်တရင်းစားဆရာတွေပါတယ်နောက်ပြီးတော့အဲចောင်းဆရာတွေပါတယ်တဘာဝပတ်ဝန်းကျင်ချစ်တဲ့လူတွေပါတယ်မြေចောင်းတဲ့ဗမော်တိတစ်ခါသွားဘူးလေအဲနောက်တစ်ခါကျတော့စိန်ယောစုအဖွဲ့ကပါတယ်သူတို့ကတော့တီရှပ်တွေဝတ်ထားပြီးတော့တင်းမောပေါ်မှာမော်တော်ပေါ်မှာစတန်းတွေကပ်ပါတယ်မြေကိုထိမ့်သိမ့်မို့လည်းချစ်ကြဖို့
မြေဆုံရီယာလက်စစ်စီမံကိန်းစက်ငွေလှူရှားမှုတွေဟာ2017ခုနှစ်အတွင်းမှာတနင်္ဂနွေအတိုင်းအတာအထိကိုကျေပြန့်တဲ့လူလူလှူရှားမှုတစ်ရပ်ဖြစ်လာပါတယ်ဒီလှူရှားမှုဟာသမရဦးသိန်းစိန်အစိုးရအတွက်အကြီးမားဆုံးစိန်ခေါ်မှုတစ်ရပ်လည်းဖြစ်စေခဲ့ပါတယ
်ဒီအစိုးရအတိတ်ကဒီပြည်သူလူထုတစ်ခုလုံးရဲ့ယုံကြည်မှုရဖို့ကိုတို့ကမိအမျိုးမျိုးနဲ့စူးစမ်းရမယ့်အချိန်ပေါ့နော်အဲ့ဒီအချိန်မှာဒီမြေဆုံကတို့ရအရန်ဟိုတယ် issue လည်းဖြစ်နေတယ်ဒီမှာတနင်္ဂနွေအတိုင်းတာအနေနဲ့လည်းပါဝင်တယ်ဒီမှာအဲဟိုရပေါ့တို့ရဲ့ဒီတော်အောင်ဆန်းစုကြည်ကလည်းပါဟိုရပေါ့ဒီမိဆုံလည်းပတ်သက်ပြီးမှသူအစိုးရဘက်ရဟိုတရုတ်ပြည်ဘက်ကတော့အဲ့ဘက်ကိုလည်းစာရီပို့တယ်ဆိုတော့ဒီလှုပ်ရှားမှုကပြောရမယ်ဆိုလို့ရှိရင်အစိုးရတည်ရဲ့အခြေအနေမှာပထမအဦးဆုံးအရန်လူထုတခုလုံးနဲ့တွေးဆုံရတဲ့အရာဖြစ်တယ်ပေါ့နော်အဲဒီအချိန်မှာကျတော့
မြေဆုပ်စီမံကိန်းကိုစက်ငင်ကောက်ွက်တဲ့လူလှုပ်ရှားမှုတွေရှိလာချိန်မှာဒီနှစ်ဖက်ချုပ်စုထားတဲ့စာချုပ်နဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုမရှိဘူးလို့ဝေဖန်နေပေမဲ့အစိုးရတာဝန်ရှိသူတွေဘက်ကတော့ဒီစာချုပ်ကိုအများပြည်သူကိုချပြမှုမရှိသေးပါဘူးစီမံကိန်းကိုစက်ငင်သူတွေအဖို့ကလည်းစာချုပ်ပါအချက်လက်တွေကိုသိစိတ်မသိကြရပါဘူးအထူးသဖြင့်ကတော့ဒီအိန္ဒိယတရုတ်နိုင်ငံအနေနဲ့အစ်စ်အစိုးရကာလာတလျှောက်လုံးမှာမြန်မာနိုင်ငံတည်းကတရားစတာထုတ်ဝေမှုနဲ့အခြားစီးပွားရေးလုပ်ငန်းကြီးတွေမှာချက်လက်ပါဝင်နေမှုအပေါ်မှာမကျေနပ်ချက်ကလည်းမူလကလေးကရှိနေကြတာပါ
လို့ပြောမလဲ။တော့ဆေဆုနေနဲ့ကြည်ပြီးမှတရုတ်နဲ့တရုတ်ရဲ့လွန်မှုမှုကအရန်အကောင်းခဲ့တယ်လေနော်ကျမတို့နိုင်ငံမှာအဲ့ဒီအချိန်မှာဒီဒီအစိုးရတည်အနေနဲ့ဟိုဟာတရုတ်နဲ့နည်းနည်းလေးဘယ်လိုပြောမလဲတရုတ်ရဲ့လွန်မှုမှုကိုနည်းနည်းလေးအခါသာရောမဟုတ်ဘူးဆရာဘယ်လိုပြောမလဲကျမတိတ်မပြောတတ်ဘူးဒီ influence ကိုနည်းနည်း short ချဖို့ပေါ့နော် short ချဖို့ဆိုတော့ဒီမိဆုံကိစ္စကလည်း one of the option လည်းဖြစ်နိုင်တယ်ပေါ့နော်
ကျွန်တော်လည်းကျွန်တော်အနေနဲ့လည်းအဲ့ဒီ CBI ရပေါ့တရုတ်ကွန်မတီတွေပုံလင်းပြောရတာဒီဒါမြို့ဆောင်ရေကသာလုတ်ခွင့်မပြုတ်ဘူးမထောက်ခံဘူးဆိုတာတရုတ်မုံတီရေမဟုတ်ဘူးလို့ဟုတ်လားဒီနေရာ site of the project အဓိကအဲ့ဒါဖြစ်တယ်လို့ခင်ဗျားတို့တခြားနေရာတွေပြည်သူလူထုရဲ့အသက် owing မစိုးရိမ်ရနေရာတွေရှိပါတယ်အဲ့ဒါမှလုတ်ကြပါလားဒါကြောင့်ဘယ်သူမှလည်းပါကန့်ကွက်မှာမဟုတ်ဘူးလို့အဲ့တခုတော့ရှိတယ်ဒီ project ကြီးတွေလုပ်မယ် solution တော့ solution တော့ဒေသခံပြည်သူတွေသဘောထားအရင်ကောက်ယူတာအကောင်းဆုံးပဲ
မြေဆုံစီမံကိန်းစက်ညီလူလူလှူရှားမှုတွေကတော့ပုံစံအမျိုးမျိုးနဲ့ပေါ်ထွက်လာပါတယ်တူးချင်းစုပေါင်းလက်မှတ်ထိုးပြီးတော့ကန့်ကွက်တာရော လူစုလူဝေးနဲ့ဆန္ဒပြကန့်ကွက်တာရောအများပြည်သူကိုဟောပြောအသိပေးတာရောမျိုးစုံမှာဒီလိုမျိုးလှုပ်ရှားမှုတွေကျေပြန့်လာတာနဲ့အတူပဲအဲ့ဒီချိန်ကအတိုက်ခံခေါင်းဆောင်ဖြစ်နေရပ်တည်နေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆတ်စုကြည်ကလည်းမြစ်ဆုံစီမံကိန်းကိုအများပြည်သူရဲ့ဆန္ဒနဲ့အညီရပ်ဆိုင်ဖို့ဆိုပြီးတော့ကြေညာချက်ထုတ်လိုက်ပါတယ်လူလူဘူဟုပြုစနစ်ကိုသွားမယ်ဆိုတဲ့ဦးသိန်းစင်အစိုးရတတော်ဒီလူလူလှုပ်ရှားမှုတွေဟာအတော်ကြီးကိုကြည့်ရက်စီခဲ့ပါတယ်အစိုးရတဲ့အနေနဲ့ပြည်ပြင်းပြောင်းလဲလုပ်ငန်းတွေစတင်နေတဲ့အချိန်လူလူထောက်ခံမှုအလွန်မင်းလိုအပ်နေချိန်မှာမြစ်ဆုံကိစ္စဟာဦးသိန်းစင်အစိုးရအတွက်အကဲဆန့်ချက်ဖြစ်လာပါတယ်2012ခုနှစ်စက်တင်ဘာလ30ရက်နေ့မှာတော့သမရဦးသိန်းစင်ရဲ့အမိန့်နဲ့ဒီစီမံကိန်းကိုယာယီရပ်ဆိုင်လိုက်ပါတယ
်အဲ့ဒါကတော့ရိုးရိုးရှင်းရှင်းလေးတွေကကျွန်တော်တို့အေယော်ရီမြစ်ချစ်တလမုံဆောင်မင်းလူတိုင်းချစ်တယ်လို့ပြောမှာတံမိုးထားတလမင်းလူတိုင်းတံမိုးထားတယ်လို့နောက်ပြီးတော့အစိုးရကမပွင့်လင်းမမြင်တာပဲနဲ့လှုပ်ချင်တာလှုပ်တာတွေကိုမခံချင်ဘူးဟေ့မခံဘူးဟေ့ဆိုတဲ့စိတ်ကလည်းလူတွေရင်ထဲမှာတနေ့တခြားနှိုးကြတာဗျကျွန်တော်တို့လူအတွေမဟုတ်ဘူးလူမြတ်နေမဟုတ်ဘူးကျွန်တော်တို့အလကားတော့လဲစစ်မပေးနိုင်ခေါင်းဥမှုမခံဘူးဆိုတဲ့စိတ်တွေရှိတယ်ဗျအဲ့တော့အချိန်နေပြီးတဲ့အခါမှာဓာတ်တွေပေါင်းစုမိတာအဲ့ဒီခါကျွန်တော်ကမီဒီယာသမားတွေအပေါင်းတဘာဝပေါင်းခြင်းသမားတွေကိုကျွန်တော်ကျေးဇူးတင်တယ်လေးစားတယ်သူတို့ရဲ့လှုံ့ဆော်တာတွေသူတို့ရဲ့ဟောပြောချက်တွေဓာတ်တွေပါပါတယ်ပြပါကအတန်းထဲဌာနတွေရုပ်တံတွေလည်းပါပါတယ်သူတို့ကျွန်တော်တို့ပြည်သူတွေအများကြီးပညာပေးပါတယ်ကျွန်တော်ကတော့နောက်တစ်ချိန်မြေဆုံကန့်ကွက်ကြဆိုလဲကျွန်တော်မိတ်ဆွေမီဒီယာသမားတွေကကျွန်တော်လည်းတသားတည်းရှိလိမ့်မယ်လို့ထင်တယ်ဗ
ျနိုင်ငံတကာမှာအထူးကြံပြီးတော့အမှောင်ခေတ်ကူရောက်ခဲ့ရတဲ့ဆယ်စုနှစ်တွေနောက်ပိုင်းပထမဆုံးကြေရွေးကောက်ပွဲနဲ့တက်လာတဲ့သမရဦးသိန်းစင်အစိုးရအတွက်မြေဆုံကိစ္စဟာပထမဆုံးရင်ဆိုင်ရတဲ့လူလှုပ်ရှားမှုဖြစ်ပါတယ်မြန်မာပြည်တပြည်လုံးအတိုင်းအတာနဲ့လက်မှတ်တွေထိုးကြဆန္ဒပြကြဟောပြောကြနဲ့လှုပ်ခတ်သွားစီခဲ့တဲ့မြစ်ဆုံစီမံကိန်းဟာတကယ်တော့လုံးဝရန်နာသွားတာမဟုတ်သေးပါဘူး။တမရဦးသိန်းစိန်ရဲ့တမရတက်တန်းမှာပဲယာယီရဆိုင်လိုက်တယ်ဆိုတဲ့အမိန့်ကြောင့်အခုဒီအစိုးရတက်လက်ထက်မှာဒီစီမံကိန်းပြန်ဆမလားဆိုတာကိုစိုးရင်သူတွေကစိုးရင်ကြသလိုပဲမျှော်လင့်နေသူတွေကလည်းမျှော်လင့်နေကြပါရယ်။အဲ့ဒီအစိုးရတက်အတွက်ရင်ဆိုင်ရမယ့်ဒီစိန်ခေါ်ချက်နဲ့ပတ်သက်လို့နောက်တစ်ပတ်မှာဆက်လက်ရှင်းစားနိုင်ပါမယ်။